မြန်မာနိုင်ငံမှာအွန်လိုင်းပေါ်ကနေနည်းအမျိုးမျိုးနဲ့ငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းပုံစံဟန်ဆောင်ထားတဲ့လုပ်ငန်းတွေတော်တော်များများရှိလာနေပါတယ်။စီးပွားရေးအတက်အကျအတဲအကြောင်းလက်တလောပြည်လည်ရေးကိုအဓိကထားပြီးအာကိုငွေချေးတဲ့လုပ်ငန်းတွေဖြစ်ပြီးလူမှုကွန်ရက်နဲ့အွန်လိုင်းတွေမှာဒါဇင်နဲ့ချီများလာတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသတိပေးနေပါတယ်။အွန်လိုင်းပေါ်ကငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းတွေအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
Facebook လူမှုကွန်ရက်ပေါ်မှာနီးလန်းမျိုးစုံနဲ့ငွေချေးလိမ်လည်တာတွေရှိနေပြီးတော့အများစုကတော့ငွေချေးလုပ်ငန်းပုံစံနဲ့ရှောက်ထားသူတွေရဲ့ကိုယ်ရေးအချက်အလက်ကိုအသုံးပြုပြီးတော့ငွေညှစ်တဲ့နီးနဲ့လိမ်လည်ဆဲပြားနေကြတာဖြစ်ပါတယ်။အလွယ်တကူငွေထုတ်ပေးမယ်ဆိုတဲ့နီးလန်းနဲ့ဖြားယောင်းကြတာဖြစ်ပါတယ်။ပုဂ္ဂလိကဘဏ်တွေနဲ့လိုင်စင်ရငွေချေးလုပ်ငန်းတွေနဲ့စာရင်းလုပ်ငန်းအဆင့်တွေမများတဲ့အတွက်အွန်လိုင်းပေါ်ကငွေချေးလုပ်ငန်းတွေကိုလူတချို့ကစိတ်ဝင်စားလာကြတာပါ။ဒါနဲ့ပတ်သက်လို့အလက်စားစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပြပါဗျာ
။ဟာ finance ကြံပြီးသွားတယ်။ဟာစားစံနဲ့ကြောင်းနေတဲ့အချိန်မှာဒီမှာဘာမှမလုပ်ဘူး။လွယ်လွယ်လေးနဲ့ကြားမယ်လို့ဆိုတာသိနေတယ်။သိနေတာကြတော့ဘာလုပ်လိုက်လဲပေါ့။ဟို apply လုပ်ကြတယ်ပေါ့။ apply လုပ်တဲ့ခါမှာသူကဖတ်တာတောင်းလဲဆိုချင်းဟာစားစံတန်းကြီးဖို့လို့ဖုန်းပြီးကြီးဖို့လို့အဲဒီဟာသူက no application process စားရစီပေါ့။အဲ့ဒီတော့တောင်းတယ်။ဒါသိနေရလို့ရှိရင်အကြပါပြီ။โอเคเลยโหอะไรกูซื้อไล่เลยพอสุดแล้วแต่มา5,000 6,000 3,000ซื้อได้ซื้อได้ในคาจ้ะแล้วไอ้มานี่กว่าซื้อเนี่ยซื้อได้ดีกว่าอ่ะครับ
ตะชู่ออนไลน์งวยเช้ลงงานนี่ก็ชอบท้าตัวเยหมัดปုံตินเนี่ยตะกองซีนนี่กูลูมุกุนเยพอตินพี่รอตัวโรงงานก็งวยชี้ท้าได้ตัวผิดจองแผ่นวีจาบาเลยแจกงวย5ตั้งก็นี่ตั้ง500แจกที่งวยเช้ไหนเนี่ยสุบิรอออนไลน์หมอก็ချင်းငွေလုပ်ငန်းလုပ်ကိုင်နေသူတူကသူငွေမချေးခင်မှာဖောင်ချေးဆိုပြီးတော့မဖြစ်မနေပေးရတဲ့အကြောင်းပြောပါတယ်
။အမှတ်ပုံလေးရှင်းတာအိမ်တော်လေးရှင်းရှင်းတာနောက်ပြီးတော့အမားခံလေးနဲ့ဒီအမှတ်ပုံလေးရှင်းတာလေးနဲ့ဗျ။ဖောင်ချေးတင်ပေးရတယ်ဗျ။3,500 ကျပ်ဗျ
။ငွေချေးလိမ်လည်တဲ့ပုံစံအများစုကတော့ငွေမချေးခင်မှာကိုယ့်ရဲ့အချက်အလက်တွေနဲ့ငွေသားတချို့ကိုအရင်ဆုံးတောင်းခံကြတာပါ။ဒီလိုအချက်အလက်တွေကိုရလာပြီးဆိုရင်ငွေချေးထားတဲ့သူဖြစ်နေလေအွန်လိုင်းဆံမျက်နှာတွေကနေတစင်ဖြန့်ဝေတာရှိပြီးတော့ကေရကရှင်ကအွန်လိုင်းပေါ်ကနေပြန်ဖြုတ်ပေးဖို့တောင်းဆိုတဲ့အခါမှာတော့ငွေညစ်တာတွေရှိလာတယ်လို့တချို့ကပြောပါတယ်။ဘဏ်နဲ့အသေးစားငွေချေးလုပ်ငန်းတွေလို့စာရွက်စာတမ်းတွေအပြည့်အစုံမတောင်းတဲ့အွန်လိုင်းကငွေချေးလုပ်ငန်းတွေကိုငွေချေးကြက်တဲနေသူတချို့ကဆက်သွယ်ကြပါတယ်။ငွေချေးလိမ်လည်ခရရသူတွေထဲမှာအရေးပေါ်ငွေလိုအပ်သူတွေပါတယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တချို့လည်းပါနေတာကိုတွေ့ရတယ်လို့လုပ်ငန်းရှင်တဦးကအခုလိုပြောပြပါတယ်။
အဲ့ online ပေါ်မှာတော့ဟိုမှတ်ပုံလေးပေးရုံနဲ့ဟိုဆက်ဆံထုတ်ပေးမယ်လို့အဲပြီးသွားတဲ့အခါကျလို့ရှိရင်ဘာမှစာရင်းစာတမ်းကြားချင်မလို့အာချက်ချင်းတင်ပြထုတ်ပေးမယ်လို့အဲ့လိုလိုနေတဲ့သူကဆော်ရတာပေါ့နော်အပေါ်မှာငွေကြေးကြက်တယ်ညာအဲသူတော့ဟိုဖန်လိုမျိုး SMB finance လိုမျိုးအဲဥနာကငွေကြေးကုန်ပြီးလိုမျိုးတွေကိုပုံမှန်ကြံကြပေါ့နော်ပြောရမယ်ဆိုရင်တော့ပုံမှန်ရိုက်ကြည့်တော့ဒါအားကိုတင်းတင်းကြတာပေါ့အဲ့လိုတော့ပြောပါမယ်
တရားဝင်လုပ်ငန်းအဖြစ်နဲ့ပုံမှန်ရိုက်ထားတဲ့ online ငွေချေးလုပ်ငန်းတွေဟာများသောအားဖြင့်နာမည်ကြီးရွှေဆိုင်တဲ့ဘဏ်လုပ်ငန်းတွေရဲ့နာမည်နဲ့စီလူရောမှတူပါပြီးတော့နာမည်ပေးထားကြတာဖြစ်ပါတယ်။ဒီလိုငွေချေးလိမ်လည်နေတဲ့ online ဆံမျက်နှာတွေကလည်းအနည်းဆုံးလုပ်ငန်းပေါင်း30ကျော်ကနေ50နီးပါးလောက်ထိရှိနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရှင်။